Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA ရဲ့အမေရိကန်အသံရ2022ခုနှစ်နိုဝင်ဘာလ9ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လမ်းချမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါခင်ဗျာဒီကနေ့သတင်းတွေကိုဥကြော်စံတာနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုရင်မြန်မာနိုင်ငံကလူ3သန်းကျော်လောက်အတွက်အရေးပေါ်အကူအညီတွေကိုကြံ့ကြာမှုမရှိပေးပို့နိုင်မှုအတွက်မြန်မာစစ်ကောင်စောင်းတွေကခွင့်ပြုဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့သတင်းဒါအပြင်ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်ဗဟိုထောင်ရင်းအကြီးအကဲဝီလျံဘန်ဆုမော်စကိုမှာတွေ့ဆုံပြီးဒေတာတွင်းနဲ့နှစ်နိုင်ငံဆက်ဆံရေးအကြောင်းတွေကိုဆွေးနွေးခဲ့တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံရေးအချက်အလက်ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကဒီကဘေးဆွေးနွေးခဲ့ကြပါတယ်။
We said we would like to see the Security Council speak out. We think the people on the ground in Myanmar who are under
Kula Damga Saya Ireland တမချီပါရှင်မကြခင်မှာနားဆင်ကြရပါမယ်လွတ်တော်မရှိလို့ပြည်သူတွေအခက်ကြုံရတဲ့အခြေအနေမြမပြည်ရင်းစစ်ရှေ့ချနေရတဲ့အကြောင်းရင်းစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာပါအခုရေဆုံးတော့ထိတ်ချမ်းရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့ဦးကျော်စံသားတို့ပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တန်အမတ်ကြီးသောမတ်ဝက်စ်ဟာအမေရိကန်အရေးအတွက်သူ့ရဲ့ခီးစဉ်ကိုတင်းလာနေကစတင်လိုက်ပါတယ်သူ့ရဲ့ခီးစဉ်မှာဥရောပတိုက်ကိုအရင်သွားရောက်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမဟာမိတ်အဖွဲ့ဝင်နိုင်ငံတွေနဲ့အာဖဂန်နစ္စတန်အရေးကိုအရင်ဆွေးနွေးမှာဖြစ်ပါတယ်အဲ့ဒီနောက်အာရှတိုက်ကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်အာဖဂန်မှာဒီဆောင်းရာသီအတွင်းကလေးနဲ့အမျိုးသမီးတွေအပါအဝင်လူဦးရေ23သန်းလောက်ဟာအငတ်ဘေးနဲ့ကြုံနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်သူအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားကိုမြှင့်တင်ဖို့နဲ့အာဖဂန်ပြည်သူတွေကိုကူညီဖို့အတွက်ဆောင်ရွက်သွားမယ်လို့လဲသောမတ်ဝက်စ်ကခီးစဉ်မစခင်မှာ Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်အာဖဂန်ရဲ့ကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတူလက်တွဲလှုပ်ဆောင်ဖို့လိုမယ်လို့လဲတန်အမတ်ကြီးသောမတ်ဝက်စ်ကပြောဆိုပါတယ်အာဖဂန်လူဦးရေတန်40နီးပါးရဲ့ထက်ဝရှိတဲ့လူသား20ကျော်လောက်ဟာအငတ်ဘေးနဲ့ကြုံနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်အာဖဂန်မှာဓာတ်ဆီဈေးတွေတက်ပြီးအခြေခံလူသုံးကုန်ပစ္စည်းတွေနဲ့ဓာတ်မြေဩဇာဈေးတွေအဆမပြတ်တက်နေတဲ့အကြောင်းကုလသမဂ္ဂစာနယ်ဇင်းကအဖွဲ့ WFA တနင်္လာနေ့မှာကြေညာထားပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမာပူတင်ဟာဒေတာတွင်ပြည်ပခါရနဲ့နိုင်ငံသံတမန်ဆက်ဆံရေးပြဿနာတွေကိုအမေရိကန်ဘိုးထောင်ဟန်ရေးအဖွဲ့ CIA အကြီးအကဲနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ CIA အကြီးအကဲဟာမော်စကိုမြို့တော်ကိုပြီးခဲ့တဲ့အပတ်ကကြုံတောင်းကြုံရဲရောက်ရှိခဲ့တာဖြစ်တယ်လို့ Kremlin ကတင်းနေတာနေမှာပြောပါတယ်။ CIA အကြီးအကဲ William Burns ဟာသမ္မတဂျိုးဘိုင်နီရဲ့မြစ်တာရခံကြရတာရုရှားကိုနှဲတာသွားရောက်ပြီးရုရှားထိတ်တန့်အရာရှိကြီးတွေကိုတွေ့ဆုံခဲ့တယ်လို့မော်စကိုရောက်အမေရိကန်သံယုံကဆိုပါတယ်။CNN သတင်းဌာနကတော့ William Burns ကိုမော်စကိုလွှတ်လိုက်တာဟာ Ukraine နဲ့မှာရုရှားစီးရီးတိစောက်မှုကိုသတိပေးဖို့ဖြစ်ပြီး Burns ဟာရုရှားတွေနဲ့တွေ့ဆုံမှုအပြီး Ukraine သမ္မတ Vladimir Zelensky နဲ့ဖုန်းဆက်စကားပြောခဲ့တယ်လို့ဖော်ပြပါရယ်။ William Burns ဟာရုရှားဆိုင်ရာ American သမ္မတကြီးအဖြစ်2005ကနေ2016ခုနှစ်အထိဆောင်ရွက်ခဲ့ပြီးနိုင်ငံဆက်ဆံရေးအဆိုရဆုံးအချိန်မှာမော်စကိုမြို့တော်ကိုသွားရောက်ခဲ့တယ်ဖြစ်ပါရယ်။
ကမ္ဘာရာသီဥတုပြောင်းလဲမှုအတွက်ဆောင်ရွက်ဖို့သဘောတူချမှတ်ထားတာတွေကိုကမ္ဘာနိုင်ငံတွေအနေနဲ့လိုင်းနာအကောင့်ထဲပို့ဖို့ပြက်ကွက်ခဲ့ကြတယ်လို့အမေရိကန်သမ္မတဟောင်းအိုဘားမားက Glasgow မှာပြုလုပ်တဲ့ COP26 ကမ္ဘာရာသီဥတုညီလာခံမှာတင်းနှင်းလာနေကပြောကြားလိုက်ပါတယ
် Most nations have failed to be as ambitious as they need to be
ကမ္ဘာနိုင်ငံတွေအနေနဲ့အင်တိုင်းအားတိုင်းလှုပ်ဆောင်ရမယ့်အရာတွေကိုအင်တိုင်းအားတိုင်းလှုပ်ဆောင်ခဲ့ကြခြင်းမရှိကြပါဘူးလွန်ခဲ့တဲ့6နှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာကမ္ဘာရာသီဥတုပြောင်းလဲလာမှုတွေနဲ့ပတ်သက်လို့ကြိုတင်တွက်ဆထားပြီးလှုပ်ဆောင်မှုချမှတ်ထားတာတွေကိုကမ္ဘာနိုင်ငံတွေကတညီတညွတ်တဲ့သဘောမပေါက်ကြဘဲပြည်မြောင်လှုပ်ဆောင်မှုပြက်ကွက်ကြတယ်လို့သမရဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။အခုလိုပြက်ကွက်တဲ့အထက်မှာအထူးသဖြင့်ရ ရာသီဥတုပြောင်းရင်စီတဲ့ဓာတ်ငွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်ရဲ့ခေါင်းဆောင်တွေဟာအဓိကစိတ်ပြက်အားနည်းစေခဲ့တယ်လို့သမ္မတဥပမာကပြောဆိုသမ္မတဟောင်းဥပမာကပြောဆိုခဲ့ပါတယ်။တရုတ်နဲ့ရုရှားခေါင်းဆောင်တွေဟာကမ္ဘာရာသီဥတုညီလာခံကိုလာရောက်တက်ကြခြင်းမရှိပါဘူး။အလွန်ကိုအန္တရာယ်များတဲ့နှိကွင်းကြံ့ကြာမှုကြီးလို့သမ္မတဥပမာကတော့ပြောဆိုပါတယ်။2015ခုနှစ်ကပြင်သစ်နိုင်ငံမှာရာသီဥတုဆိုင်ရာညီလာခံကျင်းပခဲ့ပြီးရာသီဥတုကိုပြည်ရင်းစေတဲ့ဓာတ်ငွေတွေထုတ်လုပ်မှုလျှော့ချဖို့နဲ့ကမ္ဘာအပူချိန်တိုးလာတာကို 1.5 အထိလျှော့ချဖို့တတ်မှတ်ခဲ့ပေမဲ့ပြည်မီအောင်လှုံ့ဆော်နိုင်ခြင်းမရှိပါဘူး။သမ္မတဒေါ်နယ်ထရန့်ဟာ2015ခုနှစ်ပါရီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပါတယ်။အခုသမ္မတဘိုင်ဒန်လက်ထက်မှာပြန်လည်ဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ COVID ကကွယ်ဆေးအပြည့်အဝထိုးပြီးသူနိုင်ငံသားတွေလာရောက်ခွင့်ကိုအမေရိကန်ပြည်ထောင်စုကဆက်တင်ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။မိသားစုဝင်တွေမိဆွေတွေနဲ့ပြန်လည်တွေ့ဆုံကြင်ကြတဲ့လူတွေကြောင့်လေစိတ်တွေမှာလူရမ်းရှည်ကြီးတွေဖြစ်နေပြီးလေရင်တွေမှာလည်းခီးသည်တွေပြင့်နှက်နေပါတယ်။အမေရိကန်ကုန်းတွင်းနေဆက်တွေကိုလည်းတင်းလာနေမှာပဲတမန်ခီးသွားတွေအတွက်ဆက်တင်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီအကြောင်းလဲဟာကမ္ဘာနေရာအများစုကိုရိုက်ခတ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့လတ်နစေကြခီးသွားပိတ်ပင်မှုကိုဆုံးခန်းတိုင်ခဲ့တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ COVID ကူးစက်ပြန့်နှံ့မှုကိုဟန်တာဖို့အတွက်ဆိုပြီးလုပ်ငန်းခွင်တွေကိုရသရတပတ်ကြာပိတ်ထားခဲ့ပြီးတနင်္လာနေ့မှပြန်ဖွင့်ပါတယ်။အဲ့လိုပိတ်ထားခဲ့ပြီးမှကူးစက်မှုတွေကဆက်လက်ရှိနေပြီးတော့ပြီးခဲ့တဲ့24နှစ်ကြီးအတွင်းဖြစ်ပွားမှုအစ်စ်4000နဲ့သေဆုံးသူ2200ခန့်ရှိခဲ့တယ်လို့အာဏာပိုင်ကပြောပါတယ်။ဗြိတိန်နိုင်ငံမှာတော့ COVID တတိယအဆင့်သူတွေမှာ COVID တွန်းအားမြင့်ကာကွယ်ဆေးကိုထိုးနိုင်သူတွေအကုန်လုံးထိုးကြဖို့သမ္မတဘော်ရစ်ဂျွန်ဆင်ကတိုက်တွန်းထားပါရခင်ဗျာ
VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလူ3သန်းကျော်လောက်အတွက်အသက်ကယ်ဆယ်ရေးအရေးပေါ်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေလိုအပ်နေကြောင်းနဲ့ကြံ့ကြာမှုမရှိသေးဘဲကူညီထောက်ပံ့မှုတွေပေးနိုင်မှုအတွက်အာဏာသိမ်းစစ်ကောင်စီအနေနဲ့ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းမာတင်ဂရက်ဖစ်ကတင်းလာနေမှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေပိုတိုးလာခဲ့ပြီးCOVID-19 နဲ့တိုင်းပြည်စီးပွားကျဆင်းမှုတွေကြောင့်အခုလိုအရေးပေါ်အခုအညီတွေလိုအပ်နေတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။တနင်္လာနေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးမှာလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကအခုလိုကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခနဲ့အာဏာသိမ်းစစ်ကောင်စီရဲ့ထိုးစစ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံရဲ့တောင်းဆိုချက်အတွက်လုံခြုံရေးကောင်စီအစည်းအဝေးကိုတနင်္လာနေ့မှာခေါ်ယူခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေအတွက်ကုလသမဂ္ဂကတောင်းခံထားတဲ့ American Dollar 385တန်းကိစ္စကိုလည်းအလူရှင်တွေအနေနဲ့ဆက်လက်လှုံ့ဆော်ကြဖို့တိုက်တွန်းထားပါတယ်။အဲ့ဒီအထက်ကတဝက်လောက်ကိုပဲရရှိထားသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Martin Graphic ကတော့ပြောဆိုထားပါတယ်ခင်ဗျာ
။စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲနိုင်တဲ့နှစ်ပတ်လည်နေ့မှာမြန်မာနိုင်ငံအနာဒိန်စစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။2020ပြည့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာအမတ်နေရာ498နေရာအထက်396နေရာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်။တိုင်းပြည်မှာဒီမိုကရေစီပြန်လည်အသက်ဝင်ရေးလူ့အခွင့်အရေးလေးစားရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ရှားနေကြတဲ့အသက်ပေးကြဆုံးသွားသူအပြစ်မဲ့ပြည်သူ1300ကျော်အပါအဝင်မြန်မာပြည်သူတရားလုံးကိုကျွန်တော်တို့ဂုဏ်ပြုလိုက်ပါတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကင်ကပြောပါတယ်။ဥရောပသမဂ္ဂကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရတဲ့နှစ်ပတ်လည်နေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးစစ်ကောင်စီဟာအာဏာထိန်းအစိုးရအစဉ်ဆောင်နေုံနဲ့တရားဝင်မှုမရနိုင်ကြောင်းတနက်ကင်တပ်ဖွဲ့တွေရဲ့လူခွင့်ချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ထားကြောင်းအစမတန်အင်အားသုံးတိုက်ခိုက်မှုများနဲ့ရန်လိုမှုများကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့လွတ်တော်ကူစားပြုကမတီ CRPH တို့အပါအဝင်ဗက်ပေါင်းစုနဲ့တွေ့ဆုံဆွေးနွေးဖို့လည်းတိုက်တွန်းသွားပါတယ်။ဒီကနေ့မှာပဲရွေးကောက်ပွဲရလဒ်ကိုအစိမ့်မှပြုပြီးပြည်သူ့အစိုးရကိုအာဏာပြန်လည်အနှင်းဖို့ မြန်မာနိုင်ငံနေရာတချို့မှာပြည်သူလူထုတချို့ကလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်
။အိန္ဒိယနိုင်ငံကမ်ပူရာမြို့မှာချင်းကနေတဆင့်ကူးစက်နိုင်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ100နီးပါးလောက်တွေ့ရှိရကြောင်းတနင်္လာနေ့ကအိန္ဒိယကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ပါတယ်။ကလေးငယ်ပေါင်း18ခုအပါအဝင်လူပေါင်း89ဦးကူးစက်ခံထားရတာကိုတွေ့ရှိခဲ့ရပါတယ်။ကမ်ပူရာမြို့မှာပထမဆုံးကူးစက်ခံရသူကိုအော်တိုဘာလ23ရက်နေ့ကစတင်တွေ့ရှိခဲ့တာပါ။ပိုးတဟုန်တို့ကူးစက်မှုမျိုးမဖြစ်အောင်ထိန်းချုပ်နိုင်ဖို့အတွက်ဆေးဝန်တန်းအဖွဲ့တွေကိုဖွဲ့စည်းထားတယ်လို့ခရိုင်ကျန်းမာရေးတာဝန်ရှိသူဒေါက်တာနီပေါ်ဆင်းကပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ထဲတုန်းကလည်းအိန္ဒိယပြည်နယ်တချို့မှာဇီကာပိုးကူးစက်ခံရသူတွေတွေ့ရှိခဲ့ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကို1948ခုနှစ်မှာစတင်တွေ့ရှိခဲ့တာဖြစ်ပြီး2015ခုနှစ်မှာဘရာဇီးနိုင်ငံမှာကူးစက်ပြန့်ပွားခဲ့ပါတယ်။
စိပန်းဆိုင်ရာချူရင်းနေတဲ့မလေးရှားနိုင်ငံသားတူကိုစီတင်စီရင်မဲ့ကိစ္စချွင်းချက်မရှိရဆိုင်ဖို့ကုလသမဂ္ဂလူခွင့်ကြွန့်ကျင်သူတွေကစင်ကာပူအစိုးရကိုအပူတပြင်းမြစ်တာရခံလိုက်ပါတယ်။မလေးရှားနိုင်ငံသားနာဂခေါ်နီဂီယန်ထရန်ကိုမူရစီဝါပြစ်မှုနဲ့နိုဝင်ဘာ10ရက်နေ့မှာစီတင်စီရင်ဖို့စင်ကာပူအာဏာပိုင်တွေကစီစဉ်ထားတာဖြစ်ပါတယ်။သူရဲ့နောက်ဆုံးအယူခံကိုဒီကနေ့မှကြားနာမှဖြစ်ပြီးအယူခံအပယ်ခံရရင်ကွန်မြတ်ခံရမှာကိုအထူးစိုးရိမ်မိတယ်လို့လူခွေကျန်းကျင်သူတွေကပြောနေကြပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုကိုစုံမွကြော်နဲ့ဥချော်စံသားတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကမြန်မာနိုင်ငံရေးအချက်အလက်ကိစ္စကိုတကပိတ်ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကိုတော်ရခွင့်ရရေးနဲ့သက်ဆိုင်သူအလုံးနဲ့တွေ့ဆုံနိုင်ရေးအပြင်းအထန်ကြိုးစားနေတယ်လို့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကလည်းတင်ပြခဲ့ပါတယ်။နားဆင်ပါရှင်။ဆင်အနာသိမ့်ပြီးနောက်နိုင်ငံရေးအချက်အလက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာသက်ဆိုင်သူအလုံးဆွေးနွေးညှိနှိုင်းဆောင်ရွက်နိုင်ရေးအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထက်ဖို့ဆောင်ရွက်ဖို့ကြိုးပမ်းနေတဲ့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အီရာဝမ်ယူဆပ်ကတနင်္လာနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးတွင်မြန်မာအရေးကိုတင်ပြပါတယ်။ကုလသမဂ္ဂဆိုင်ရာအိုင်ယာလန်တန်မတ်ကြီးဂျယ်ရဒင်ဘိုင်နတ်စင်ကလုံခြုံရေးကောင်စီအစည်းအဝေးအပြီးသတင်းထောက်တွေကိုအခုလိုပြောပါတယ
်။ We regret from what we heard this morning from the special envoy that he still has not been able to obtain
အခုချိန်ထိမြန်မာနိုင်ငံကိုဝင်ရောက်ခွင့်နောက်ဖြုတ်ချခံဒီမိုကရေစီအစိုးရအပါအဝင်သက်ဆိုင်သူတွေနဲ့တွေ့ဆုံခွင့်မရနိုင်သေးတဲ့အကြောင်းအထူးကိုယ်စားလှယ်ထံကနေကြားရတဲ့ကိစ္စကစိတ်မကောင်းစရာဖြစ်ပါတယ်။သူ့အနေနဲ့အပြင်းအထန်ဆက်လက်ကြိုးပမ်းနေကြောင်းတင်ပြသွားပါတယ်လို့တန်မတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်ကိစ္စမှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်နေကြောင်းမကြာခင်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာလည်းတက်မရော်ကိုတက်ခွင့်မပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာအိုင်ယာလန်သံမတ်ကြီးကပြောပါတယ်။လုံခြုံရေးကောင်စီဘက်ကလည်းမြန်မာအရေးကိုပုံမှန်လင်းလင်းပြောဆိုဖို့ထပ်ပြီးတော့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်
။ We said we would like to see the Security Council speak out. We think the people
လုံခြုံရေးကောင်စီဘက်ကပုံမှန်လင်းလင်းထုတ်ဖော်ပြောဆိုတာကိုတွေ့မြင်လို့ကြောင်းလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ကြုံတွေ့ရတဲ့မြန်မာပြည်သူတွေနောက်အထူးသဖြင့်ရှေ့တန်းကပါဝင်နေကြတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေစာနာပြသူတွေအပေါ်နှိပ်ကွပ်မှုတွေကိုလည်းသိရှိထားတဲ့အကြောင်းဒါရီကိုအဆုံးသတ်စေခြင်းကြောင့်တတ်မှတ်ကြီးကပြောဆိုသွားတာပါဆွေးနွေးညှိနှိုင်းမှုတွေကိုတွေ့မြင်လို့ကြောင်းဒါပေမဲ့လည်းဒီမနက်မှာတော့လုံခြုံရေးကောင်စီအနေနဲ့ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုပြီးဒီကိစ္စတွေကိုစောင့်ကြည့်နေတယ်ဆိုတာကိုမြန်မာပြည်သူတွေကိုအသိပေးဖို့ထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်လို့လည်းတန်မတ်ကြီးပြောဆိုသွားတာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့နိုင်ငံရေးဆက်ဆံရေးဌာနများရဲ့အာရှပစိဖိတ်ဆန်ရယုံညွှန်ချက်ရေးမှူးပီတာဒူးလည်းလုံခြုံရေးကောင်စီရှေ့မှောက်မှာမြန်မာအရေးကိုတင်ပြခဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအများစုနိုင်ခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲတစ်နှစ်ပြည့်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံရေးအခြေအနေကိုတကပိတ်ဆွေးနွေးတာဖြစ်ပါတယ်။တမတော်အနေနဲ့မြန်မာပြည်သူလူထုရဲ့စံတော်ကိုလေးစားဖို့လဲတနင်္လာနေ့မှာပဲကုလသမဂ္ဂကထပ်မံတောင်းဆိုပါတယ်။ ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ Myanmar's democratic process was then derailed by the military takeover on February
1st. 2023ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကထိန်းချုပ်လိုက်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်ဟာလမ်းချော်သွားခဲ့ပါတယ်။စစ်တပ်အနေနဲ့မြန်မာပြည်သူတွေရဲ့စံနှုန်းကိုလေးစားဖို့နဲ့နိုင်ငံကိုဒီမိုကရေစီအသွင်ကူးပြောင်းမှုလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေမယ့်အခြေအနေဖန်တီးပေးဖို့ကုလသမဂ္ဂဘက်ကထက်မှန်ပြီးတောင်းဆိုလိုက်ပါတယ်
။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာနေပြီးတစ်ဆက်တည်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရတာတွေများလာတဲ့ကိစ္စဟာလည်းအထူးပဲစိုးရိမ်စရာကောင်းနေပြီလို့ကုလသမဂ္ဂကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်နိုင်ငံရေးအကျပ်တဲတွေကြားကအခုအညီပေးဖို့လိုအပ်နေတဲ့မြန်မာပြည်သူတွေကိုကူညီနိုင်ရေးရန်ပုံငွေမလုံလောက်သေးတဲ့အခြေအနေကြောင့်နိုင်ငံတကာအသံဝန်ကရန်ပုံငွေထည့်ဝင်ချဖို့လေကုလသမဂ္ဂကထပ်မံပန်ကြားထားပါတယ်ရှင်။ဆီယနာတင်ပြတဲ့နောက်လွတ်တော်မရှိတာကြောင့်ဘသူတွေအခက်ခဲကြုံနေလဲဆိုတာကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆီယနာတင်လိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းလွှတ်တော်စနစ်ဖျက်သိမ်းပြီးတဲ့နောက်မဲဆန္ဒနယ်တဲ့ကပြည်သူတွေရဲ့အခက်အခဲကိုလွှတ်တော်မှာကိုစားပြုတင်ပြတောင်းဆိုမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတာအခုဆိုရင်ကိုးလာတယ်ကြော်ခဲ့ပါပြီလွှတ်တော်ကိုယ်စားလှယ်တွေမရှိတဲ့အတွက်ပြည်သူတွေဘလောက်ထိခိုက်နစ်နာနေပါသလဲရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာ၅နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပခဲ့တာနိုဝင်ဘာလ၈ရက်နေ့ကတနှစ်ပြည့်ပါတယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပထမဆုံးလွှတ်တော်စည်းဝေးပွဲလုံးမဲ့ဖေဖော်ဝါရီလ၁ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းယူခဲ့ပြီးလွှတ်တော်ကိုလည်းဖျက်သိမ်းခဲ့ပါတယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တော်တော်များများဖမ်းဆီးခံရတချို့လည်းလွတ်မြောက်ရကိုထွက်ပြေးနေကြရတဲ့အတွက်မဲဆန္ဒနယ်ယူတွေကပြည်သူတွေရဲ့လူဝဲချက်တွေကိုတင်ပြပေးမဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေမရှိကြတော့ပါဘူးရခိုင်ပြည်နယ်မှာဆိုရင်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြရတဲ့အစ်ပေဒုက္ခသည်တွေနေရက်ပြန်နိုင်မှုအတွက်လွတ်တော်မှာတင်ပြပြောဆိုပေးမဲ့လွတ်တော်ကိုယ်စားလှယ်တွေမရှိတော့တယ်လို့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ပေးမဲ့ပြည်သူ့ကိုယ်စားပြုလွတ်တော်ကိုယ်စားလှယ်မရှိတော့တာဟာပြည်သူတွေအတွက်နစ်နာမှုတစ်ခုဖြစ်တယ်လို့လည်းရခိုင်ပြည်နယ်အမျိုးသမီးကွန်ရက်ကဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ
်ဒီကဘယ်လိုကြောင်လဲဆိုရေးကောက်ပွဲဖြစ်ရှင်နည်းဆိုတစ်နှစ်သက်သက်လေဒီရောလီနာဒီစင်နာကျွန်တော်တို့စီမှာတက်တဲ့စီစဉ်လည်းလည်းမရှိဘူးပြီးတော့လည်းတိုင်းနိုင်ငံရဲ့စစ်တော်ကြီးကလည်းဟိုရက်ပိုင်းသွားတဲ့အနေထားပေါ့နော်အဲ့ဒါကိုမြင်သိနေရတဲ့အချိန်မှာကျွန်တော်တို့ဘက်မှရှိပုံပြီးတော့ဟိုဘယ်လိုပြောလဲဆိုတော့စောင့်မှုတွေများလာတာပေါ့လေနော်စောင့်မှုမျိုးလည်းလို့ဆိုလို့ရှိရင်တော့ဟိုတက်တဲ့စီစဉ်လည်းသိနေကြလားဆိုလို့ရှိရင်သူ့ data အလိုက်ကြီးပြောပြနေပြီးတော့ data နေတော့မှစစ်ချောင်းကြီးကလည်းနေရမပြောင်းနိုင်သေးဘူးလေစစ်ချောင်းကြီးကနေရမပြောင်းနိုင်သေးဘူးဆိုတော့ကျောင်းမှာ data လိုက်ပြောပြမဲ့ကိုယ်စလေအင်အားတွေတော့ညော့သွားတယ်လို့ဆိုအားမှာပေါ့နော
်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေရဲ့ချင်းကြီးနယ်မှာလဲစီးပွားရေးပညာရေးစားဝတ်နေရေးနဲ့လမ်းပန်းဆက်သွယ်ရေးတွေတိုးတက်အောင်လှုပ်ဆောင်ပေးမဲ့လွတ်တော်ကိုယ်စလေတွေမရှိတော့ပါဘူးအထူးသဖြင့်တိုက်ပွဲတွေဖြစ်နေချင်း data ကန်တွေရဲ့အခက်အခဲကိုလွတ်တော်မှာဖြည့်ရှင်းဆောင်ရွက်တာမျိုးမလုပ်နိုင်တာမို့ပြည်သူတွေအနေနဲ့ထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေတယ်လို့ပလောဝဒေသခံတူဦးဖြစ်တဲ့ဆလိုင်းအောင်မျိုးကပြောပါတယ်
။ဟုတ်ကဲ့အကိုလက်တော်ကိုစလေရှိတော့ဥမာပြောမယ်ဆိုလူထုတွေရဲ့လူအချက်တွေကိုတင်ဆက်ဖွဲ့ရှိမယ်အကိုဥမာပြောမယ်ဆိုကျွန်တော်တို့ဥမာတခုခုဒီမှာလန်ဇဒါကျိုးနေတဲ့အရေးတခုအရေးပေါ့ကျွန်တော်တို့ဒီနေရာကပြောမယ်ဆိုစီယုံသွားတဲ့လင်းကြောင်းဥမာအဲ့လိုမျိုးဆိုရင်ကျွန်တော်တို့တင်ပြတော့သူတို့ကမဖြစ်ဖြစ်အောင်ဥမာလက်တော်ကိုစလေကသူကစီမံခွင့်ခွဲပြီးတော့ရအောင်ကိုသူကဆွန့်ဆောင်ပေးတယ်အခုကကျွန်တော်တို့တင်ပြမယ်လင်းပိတ်ဘလို့ဖြစ်တော့ဖြစ်နေတယ်ကိုဘသူ့ကိုတင်ပြရမလဲဆိုတာလည်းမသိဘူးလိုအပ်ချက်ကိုပြောပြတော့လဲပြောပြမလို့ဘူးအကုန်လုံးပြောတဲ့စကားပဲနားထောင်အဲ့လိုမျိုးအနေထားပေါ်ပဲကျွန်တော်တို့တွေ့မြင်နေရတယ်ကို
အစိုးရကိုထိန်းချုပ်ပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတော့တာဟာပြည်သူတွေအတွက်နောက်ထပ်နစ်နာမှုတစ်ခုဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးထန်းသပင်မြို့နယ်ကနော်အီဖောကပြောပါတယ
်။ဒါနဲ့ဆက်ရှင်မှုတွေလည်းရှိတာပေါ့နော်ကိုဗစ်ဒီမျိုးနဲ့မှာရှိတယ်ဒီပြူတူလူတို့တွေကနေပြီးတော့သူရဲ့အခက်ခဲတွေဒီလူအချက်တွေကိုဒါအထက်ကိုတင်ပြပေးမယ်ဈာကံဒီလူတော်ကိုလည်းမရှိဘူးဆိုတော့ဒါအခက်ခဲရှိတာပေါ့နော်ဘာဖြစ်လို့ဆိုတော့ဒီလူတူဒီကိုလည်းရှိမယ်ဆိုလို့ရှိရင်ဒါဒီမှာရှိတဲ့အခက်ခဲတွေဥပမာဖြင့်ဒီသစ်တော်ကြီးတွေဘာညာလာရောက်ပြီးတော့စဉ်းကြည့်ပြရပါရှိတယ်လေဘယ်လိုလုပ်ပြရရှိတဲ့ခါကျတော့အခုကျတော့မရှိဘူးဆိုတော့ဒီမှာအဝလူတွေကအခက်အခဲဘယ်လိုဖြစ်နေလဲဆိုတော့အထက်ကလည်းမသိရဘူးပေါ့နော်အဲ့ဒီအတွက်အခက်အခဲကြီးလည်းရှိတာပေါ့
Dabin, Mungine, Molamian, Tidagan, Mudami Dugale, Piduria Sanago, account hair, Pobby met the Gozalego, maybe gave him a tenderloom of Chicadalo, Piduria, Guni, met Pinny, Elu, Lepio Bare.
She came in there because they got a chair of the woman. But I'm going to have to find Donald Rock, Dr. Newman, because she was in that family of a few women, so I could do my job, you don't mind.
အမေရှိတဲ့ခါကျတော့ဒီမှာခေတ္တနာဖြည့်ရှင်နေတယ်။ဒီလိုမျိုးနဲ့ဒီလိုမျိုးဖြစ်တယ်လို့ဒီမှာအခါမှာနော်ဖြည့်ပြီးဆက်လုပ်တာခါကျတော့။အရင်NLD အစိုးရလက်ထက်ကဆောင်ရွက်ခဲ့မှုတွေနဲ့ပတ်သက်လို့ထောက်ပြဝေဖန်စရာတွေကိုလွတ်တော်စီဝေးပွဲတွေမှာတင်ပြဆွေးနွေးခဲ့ရာတွေရှိခဲ့ပါတယ်။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာNLDပါတီကမဲအများစုအနိုင်
ဒီနေ့တချိန်ထဲမှာပဲကျမတို့ရဲ့ဝက်ဘ်ဆိုက်လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်အခုတော့ပြည်တွင်းစစ်ရှေ့ချနေရတဲ့အကြောင်းသတင်းဆောင်မှာတစ်ပုဒ်ကိုတင်ပြပေးပါမယ် ကမ္ဘာမှာပြည်တွင်းစစ်အရှိချုံနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာလွတ်လပ်ရရခဲ့တဲ့ကပြည်တွင်းစစ်ဆက်ခဲ့တာဟာအခုဆိုရင်85နှစ်ရှိခဲ့ပါပြီပြည်တွင်းစစ်တေဟာနိုင်ငံအချင်းချင်းကြားဖြစ်တဲ့စစ်ပွဲတွေထဲကြာရှည်တတ်တာဟာဘာကြောင့်မလဲ ISP
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဟာ85နှစ်ရှိနေပါပြီကမ္ဘာပေါ်မှာအရှိချုံစစ်ပွဲတစ်ခုဖြစ်နေပါတယ် Indonesia, Papua, Lumiai Sibweha, Naza Shine, Philippine Dongman Quetoye Abawen, Pirin Siga, Naza Nane, Dong America Taiga, Colombia, Pirin Siga, Naza Konane, Satapin Shibare, Nyamba Biga Pirin Siga, Konasang Aneba, Nyamba Bima Pirin Sichonye Adresuga, Se Soya Assessor, Nyanjaye Swindy Wari, Locatari Shibare, Maam Yenge Babu, အခုနောက်ဆုံး NCA အပြစ်ခတ်ရစာချုပ်နဲ့ 21 ပင်လုံဆိုတာမျိုးတွေလည်းမအောင်မြင်ပါဘူးအခုနောက်ဆုံးအာနာသိန်းစစ်ကောင်စီကလည်း NCA နဲ့ငြိမ်းချမ်းရေးဆက်လုပ်မယ်ပြောထားပါတယ်အရင်ကတိုင်းရင်းသားတွေနဲ့စစ်အာဏာရှင်တွေအကြားဖြစ်တဲ့စစ်ပွဲတွေကအဓိကဖြစ်ပါတယ်အခုဆိုရင်ဒီမိုကရေစီအင်အားစုလို့သတ်မှတ်ရမယ် NUG နဲ့ PDF အင်အားစုတွေနဲ့စစ်အာဏာရှင်တွေအကြားစစ်ပွဲတွေထပ်တိုးလာပြီး မြန်မာပြည်ရဲ့ပြည်တွင်းစစ်ဟာပိုဆိုးလာပါတယ်မြန်မာပြည်မှာစစ်တပ်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရွေးချယ်စရာလမ်းမရှိတဲ့အတွက်တိုင်းပြည်အနှံ့ပြည်သူတွေရဲ့ခုခံစစ်တွေဖြစ်နေရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကအစပြောဆိုထားပါတယ်ပြည်တွင်းစစ်တွေဟာနိုင်ငံအချင်းချင်းအကြမ်းဖက်တဲ့စစ်ပွဲတွေထက်ရှေးကြာနေတတ်ပါတယ်အချက်လက်အမျိုးမျိုးရှိနိုင်ပေမဲ့ပညာရှင်တွေရဲ့လေ ကြက် တင်ပြ ထားပါတယ် ပထမ အချက် နဲ့ ပတ်သက်ပြီး ISP မြန်မာ ရဲ့ သုတေသီ တူ ဖြစ်တဲ့ ဦးအောင် သူငယ် က အခုလို ရှင်းပြပါတယ်
ဆို ပထမ တစ်ချက် ကတော့ ကျွန်တော်တို့ interstate war ခေါ်တော့ ဟို တိုင်းပြည် တစ်ခု နဲ့ တစ်ခု ရာထဲမှာ ဖြစ်တဲ့ စစ်တွေ က ရက်ဆိုင်မှု လွယ်တယ် ဗျ ဘာလို့လဲ ဆိုတဲ့ ခါကျတော့ နိုင်ငံတကာ တွေ ပတ်သက်လာမယ် သို့မဟုတ်ရင် သူတို့ရဲ့ နှစ်ဖက် အရင်းမြစ် တွေ အကန့်အသတ် ရာထဲမှာ ဒါ ပြည်လည် သွား ကြတော့ နော် ဒါမှမဟုတ်လည်း အခြေအနေ တစ်ခု မှာ ရပ် သွား ဆို အဲ့တော့ ပြည်တွင်း စစ် မှာ ကြတော့ အဲ့လို မဟုတ် ပဲနဲ့ ကျွန်တော်တို့ တစ်ခါလေးမှာ ပိုရှိနေတဲ့ အနေအထားမျိုး ဖြစ်တတ်ပါတယ်
ဒုတိယ အချက် ကတော့ နှစ်ဖက် စစ်ဆက် ညှိနှိုင်းမှု ခက်ခဲတဲ့ အနေအထားလို ဆိုပါတယ်
ဒုတိယ တစ်ချက် ကတော့ ကျွန်တော်တို့ ဘာခေါ်မလဲ သဘောထားတင်းမာတဲ့ သူတွေ ပျော့ပြောင်းတဲ့ သူပေါ့ဗျာ ဆိုပါစို့ တိုင်းပြည် အုပ်ချုပ်နေတဲ့ အစိုးရ ဘက်မှာလည်း သဘောထားတင်းမာတဲ့ သူတွေ ရှိမယ် ပျော့ပြောင်းတဲ့ သူတွေ ရှိမယ် အလားတူ ဒီ တော်လှန်ရေး အင်အားစု ထဲမှာလည်း သဘောထားတင်းမာတဲ့ သူနဲ့ ပျော့ပြောင်းတဲ့ သူ ရှိမယ် ပေါ့ဗျာ ဆိုတော့အဲ့ဒီခါမျိုးမှာ တစ်ဖက်နဲ့ တစ်ဖက်က ဟို သဘောထားပျော့ပြောင်းတဲ့ သူတွေ ချင်း မချိတ်မိလို့ရှိရင် ကျွန်တော်တို့ ဒီ ပြည်တွင်း စစ်က ဆက်ပြီး ခြေချနေတာပေါ့နော် ဆိုတော့ ဒီလို သဘောမျိုး ဖြစ်ပါတယ် ဆိုတော့နောက်တစ်ခုကကျတော့ဒီလို အင်အားစု တွေ ကြားထဲမှာလည်း ဗဂျူရီယာ နေ ပြီးတော့ ဝင် ဂျာဝယ် ဆောင်ရွက် ကြမလဲ ပေါ့ဗျာ ဆိုတော့ဒါလည်း တော်တော် ဖတ်တဲ့ အနေအထား ဖြစ်ပါတယ်
မြန်မာ နိုင်ငံက ပြည်တွင်း စစ်မှာတော့ နှစ်ဖက် ညှိနှိုင်းဖို့ ခက်တယ် ဆိုတာ ထက် ပိုမယ် ထင်ပါတယ် ညှိနှိုင်းရမယ် အဖွဲ့ပေါင်း များစွာ ရှိပါတယ် တတိယ တစ်ချက်ကတော့ ပြည်တွင်း စစ် အတွင်း လက်နက်ကိုင် အဖွဲ့ အစည်း နဲ့ ဥဆောင် သူတွေ ဟာ စီးပွားရေး လုပ်ငန်း တွေ နဲ့ ပြည်တွင်း စစ်ကနေ အမျက် ထွက်နေတဲ့ ကိစ္စ တွေ ပါလာပါတယ် ဦးအောင်သူငယ်ကအခုလိုဆက်လက်ရှင်းပြပါတယ
်ဆိုတော့နောက်တတိယတစ်ချက်ကတော့ပြည်တွင်းစစ်ရှည်ကြလာတာနဲ့အမျှကျွန်တော်တို့တခြားအကြောင်းတွေရှိလာကျွန်တော်တို့ခေါ်တာတော့ world economy ပေါ့စစ်ကြောင့်ဖြစ်တဲ့စီးပွားရေးပေါ့ဗျာဆိုတော့အထူးသဖြင့်သင်္ဟာဇာတတွေထုတ်ရောင်းမယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့အခွန်အောက်ကိစ္စတွေမူရစီဝါဖောက်ကားမှုကိစ္စတွေတရားမဝင်ပစ္စည်းဖောက်ကားမှုကိစ္စတွေဆိုတော့ဒါတွေပူလာတယ်ဆိုတော့ဒီတဲ့ဆိုးတဲ့အနေအထားများဆိုလို့ရှိရင်နိုင်ငံတကာရဲ့ဗာကွန်လက်လက်တွေပေါ့ဗျာဝင်ရောက်ဆွဲဖက်မှုတွေပါဖိတ်ခေါ်တတ်တဲ့အနေအထားမျိုးတွေရှိတယ်ဆိုတော့ဒါတွေကိုကျွန်တော်တို့ဟိုစဉ်းစားချစ်ကျင်တယ်လို့ထောက်ပြချင်တာ
ဒါကတော့ theory အရပြည်တွင်းစစ်ရှိကြစေတဲ့အချက်၃ချက်ဖြစ်ပါတယ်မြန်မာပြည်ကပြည်တွင်းစစ်ဟာစစ်အာဏာရှင်စနစ်နဲ့နိုင်ငံရေးနည်းလမ်းအရမဖြေရှင်းနိုင်တဲ့အတွက်ပြည်တွင်းစစ်ကြာရှည်နေရတယ်ဆိုတဲ့သုံးသပ်ချက်ကတော့ရှိပြီးသားဖြစ်ပါတယ်ဘလို့အကြောင်းအချက်တွေကြောင့်ဖြစ်ရှင်းရခက်နေပါသလဲ
ဟုတ်ကျွန်တော်တို့သမိုင်းတစ်ချောင်းပြန်ကြည့်ရောဗျာကျွန်တော်တို့တိုင်းပြည်မှာကတော်လှန်ရေးအင်အားစုကများလွန်းနေတယ်ဒီလက်နက်ကိုင်အဖွဲ့အစည်းတွေဆိုလို့ရှိရင်အရေးအတွက်က20ကျော်တဲ့အနေအထားမျိုးဖြစ်တာပေါ့နော်ဆိုတော့နောက်တစ်ခါကျတော့အခုစစ်အာဏာသိမ်းပြီးတဲ့အခါဒီဘက်ကာလမှာဆိုလို့ရှိရင်နောက်ထပ် new player လို့ခေါ်တဲ့အင်အားစုအသစ်တွေပါပေါ်လာတယ် NUG တို့ဒီဒေသခံတပ်ဖွဲ့တွေရော PDF တွေရောဆိုတော့အဲ့တော့တဖြည်းဖြည်းနဲ့ကျွန်တော်တို့အင်အားစုတွေများလာပုံကြီးရခတ်တာပေါ့ဗျာဒါတပိုင်းရှိပါတယ်နောက်တစ်ခုကကျတော့တမိုင်းတစ်လျှောက်ပြန်ကြည့်ရင်ကျွန်တော်တို့တောင်ပိုင်းကအဖွဲ့တွေရက်နေတဲ့အချိန်မှာမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တယ်အခါမြောက်ပိုင်းကဖွဲ့ရရက်နေတဲ့အချိန်မှာတောင်ပိုင်းကဖွဲ့ရတိုက်ပွဲကြီးဖြစ်တယ်ဆိုတော့အဲ့တော့အင်အားစုများလာရင်လည်းကျွန်တော်တို့ညှိရခက်တယ်ဆိုတော့အနေအထားမျိုးရှိမယ်လို့ထင်တယ်ဗ
ျနောက်မြန်မာပြည်မှာလည်းပြည်တွင်းစစ်ကိုအခြေခံပြီးတော့စစ်တပ်အပါအဝင်ပြည်တွင်းစစ်မှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာလည်းကိုကျိုးစီးပွားတွေစီးပွားရေးလုပ်ငန်းတွေရှိနေပါတယ်ဒါတွေကရောပြည်တွင်းစစ်ကိုရှေ့ကြစေတဲ့အထက်မှာပါဝင်တယ်လို့ဆိုနိုင်ပါသလား
ဟုတ်ပါတယ်ဟိုအထူးသဖြင့်တော့ဒီပညာရှင်ပေါ်ကော်လီယာတို့ထောက်ပြလာတာကြီးလည်းရှိရလေ။နောက်အထူးသဖြင့်ဒီလိုမျိုးအခြေအနေမှာဒီစစ်ပွဲပဋိပက္ခတွေရှေ့ကြနေတာကနံပါတ်1ဟို grievance ခေါ်တဲ့နာတိမှုကြောင့်ပဲလားပေါ့။ဆိုတော့ဒါမှမဟုတ်ဘဲနဲ့ greed လို့ခေါ်တဲ့လောဘပေါ့ဗျာနော်။မတော်လောဘကြောင့်လားဆိုရဲသုံးသပ်ချက်တွေလည်းရှိပါတယ်။ဆိုတော့အဲ့တော့အခုဒီအာဏာသိမ်းပြီးအခြေအနေမှာပဲကျွန်တော်တို့မှာတော့ဟိုအချက်လက်အပြည့်စုံမရှိသေးတော့ပြောရခက်တယ်။မူရစီဝါဖမ်းမိတာတွေကပိုများလာတယ်ကျွန်တော်တို့ကကွန်ပလက်ရာကိုမထိန်းချုပ်နိုင်တဲ့ပုံမူတည်ပြီးအများကြီးများလာနိုင်တယ်။ဆိုတော့အထူးသဖြင့်အာဖဂန်တို့နိုင်ငံတကာဘက်တီမှာလည်းဒါဒီလိုမျိုးပြဿနာတွေရှိတဲ့အခါကျတော့ဒီ World Economy ကလည်းဒါဟိုအလေးထားသင့်တဲ့အကြောင်းတစ်ချက်လို့ထင်ပါတယ
်။ဒီလိုဆိုတော့မြန်မာပြည်ရဲ့ပြည်တွင်းစစ်ရပ်ဆန်းနိုင်ဖို့ပြည်လည်နိုင်ဖို့ဘယ်လိုနည်းလမ်းတွေနဲ့လုပ်ရင်အဆင်ပြေနိုင်ပါမလဲခင်ဗျ
။ကျွန်တော်တို့ကပြဿနာကိုအပြည့်ထုတ်ပေးဖို့ဆိုတော့တော်တော်ခက်တဲ့အနေအထားပေါ့နော်။ဆိုတော့အခုလက်ရှိကျွန်တော်တို့ဆီမှာကဟို NCA ရှိရယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ်ပေါ့ဆိုတော့ဒါကလည်းတနိုင်ငံလုံးလွှမ်းခြုံတဲ့အနေအထားမရှိပြောင်းเนาะနောက်တစ်ခါကျတော့အခုချိန်မှာ NUG တို့ PDF တို့အင်အားစုအစ်တွေပါလာတော့ဒီအရင်ရှိထားတဲ့အခင်းချင်းဟောင်းကအစ်စ်ဖြစ်မနေတော့ဆိုတော့အဲ့လိုအနေအထားမှာတော့ဘယ်လိုနည်းနဲ့ပြည်လည်မလဲဆိုတာပြောရတော့ခက်ပါတယ်ဆိုတော့ဒါပေမဲ့ဟိုပြောနိုင်တာကတော့အားလုံးတွေ့ဆုံညှိနှိုင်းပြီးတော့ဖြည့်ရှင်းမှာပဲကျွန်တော်ထင်တယ်အဖြေတခုထွက်မယ်လို့ထင်ပါတယ
်ဦးအောင်သူငယ်ပြောဆိုသွားရပါခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ဟာပြည်တွင်းစစ်ရဲ့အဓိကတရားခံဖြစ်တယ်လို့သုံးသပ်ချက်သတ်မှတ်ချက်တွေရှိပါတယ်။မြို့တော်ပင်စိုးစေကမူပြည်တွင်းစစ်အဆုံးသတ်ရေးဟာလက်နက်ကင်အင်အားစုတွေအကြားအစဉ်စဉ်ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ကြရတယ်လို့လေ့လာချက်တွေကတင်ပြထားပါတယ်။ကမ္ဘာပေါ်ကပြည်တွင်းစစ်ရပ်ဆဲနိုင်ခဲ့တဲ့အတွေ့အကြုံတွေကိုပြန်ကြည့်တဲ့အခါမှာတော့တိုင်းပြည်နဲ့လူမျိုးအတွက်အကျိုးရှိစေမဲ့ဘုံလုံးငန်းစဉ်တရားဘုံသဘောတူညီမှုတရက်ကိုပဋိပက္ခအတွင်ပါဝင်နေတဲ့အင်အားစုတွေအားလုံးကအလျှော့အတင်းအပေးယူလုပ်ပြီးသဘောတူညီမှုချမှတ်နိုင်တဲ့အခါမျိုးမှာပြည်တွင်းစစ်အဆုံးသတ်နိုင်တာတွေ့ရှိရတဲ့အကြောင်းအဲဒီကနေမှတဆင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ချမ်းသာကြွယ်ဝရေးကိုလှုပ်ဆောင်နိုင်တာကိုတွေ့ရှိရတဲ့အကြောင်းတွေကိုလေ့လာတင်ပြမှုတွေကပြောဆိုထားပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ဂျူတောက်ချက်70ပြီအေရှာဘင်ဂျူတူချန်နယ်တရားတက်တမောင်ဟိုထိုင်းကွန်6ဂျူတူချန်နယ်တရား29ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူတူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြည်ဝင်မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ပြည်ဝင်မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မင်္ဂလာမနက်ခင်ပါတော်ရရှင်များရှင်
VOA American အသံရဲ့ 2021 ခုနှစ်နိုဝင်ဘာလ 9 ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ 32 kHz 9335 နဲ့ 9383 ညလိုင်းဒိုမီတာ 49 kHz 6153 ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ရမယ့်သတင်းဖတ်ရှင်ကဏ္ဍတွေတင်ပါတော့ အဲ့တော့အဓိကတော့ကျွန်တော်အင်ပို့တွေကိုထိန်းထုတ်လိုက်တာပေါ့နော်ကျွန်တော်အဝေးဆုံးညဇက်ကတည်နေတာပေါ့နော်ဒီယူရီးယားညဇက်ကတော့ကျွန်တော်တို့ကတင်ပို့မှုများတော့ဒေါက်တာဆုထွန်းပါရှင်အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ရပါမယ်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပ ံမှာခီးသွွားကဏ္ဍကြီးတစ်ခုလုံးကျဆင်းခဲ့ရပါတယ်။အခုတော့ကာကွယ်ဆေးအပြည့်အဝထိုးထားပြီးသားဧည့်သည်တွေကိုနိုဝင်ဘာလဆန်းကစလို့လာရောက်လဲပတ်ခွင့်ပေးတော့မယ်ဆိုပေမဲ့ထိုင်းရဲ့ခီးသွွားလုပ်ငန်းကဟိုအရင်အခြေအနေလိုမျိုးပြန်ရဖို့အတော်ရုန်းကန်ရအောင်မယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။ AFP ရဲ့သတင်းဆောင်မကိုကိုညံဝင်းအောင်ပြောပြပေးထားပါတယ်ရှင်။
တနင်္ဂနွေမှာတနည်းကွဲတော့ကိုဗစ်ကန့်သတ်ပိတ်ပင်မှုတွေခြားထားကြရကအခုတော့ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဆန်းနိုင်ငံကိုလာရောက်လည်ပတ်နိုင်ပြီဆိုပြီးနိုဝင်ဘာလဇန်နဝါရီလဆလို့ပထမအဆင့်ပြန်ဖွင့်ပေးလိုက်ပါပြီ။ဒါကြောင့်ဟိုတယ်တွေ၊လမ်းမကြီးတွေတွေနဲ့တုတ်တုတ်တက္ကစီတွေလုပ်ငန်းပြန်လည်ပတ်ဖို့အရှိန်ယူနေကြပါပြီ။ဒါပေမဲ့ကမ္ဘာလူကြီးအများဆုံးလာရောက်လည်ပတ်လို့ရှိတဲ့ထိုင်းခီးသွားလုပ်ငန်းကတော့ဟိုရင်အနေထားမျိုးပြန်ရောက်ဖို့ဆိုတာအချိန်အတော်ယူရအောင်မယ်လို့ကျန်းကျင်သူတွေကဆိုပါတယ်2019ခုနှစ်တည်းခီးသွွားဧည့်သည်တန်40ရှိခဲ့တဲ့ထိုင်းနိုင်ငံဟာ2021ခုနှစ်တည်းဩဂုတ်လအထိ9300သာရှိပြီးထိုးကျနေခဲ့တာပါဒါဟာလွန်ခဲ့တဲ့အနှစ်20အတွင်းအဆိုးဆုံးအဖြစ်နေလို့ဆိုနိုင်ပါတယ်ပြည်လဲကမ်းမြေမှာစီစီငားစားတဲ့ဆန်ရှင်တူဦးကတော့အကောင်းဆုံးညှို့လင်းနေပါတယ
်ประเมินตรงนี้ประเมินไม่ถูกเลยค่ะ
အခုလို့ပြန်ဖွင့်ပေးတာကတရားရဂိုင်းနှုံးဒါမှမဟုတ်ရငယ်နှုံး50 60လောက်ပဲအောင်မြင်မှာလားဆိုတော့ကျမမခံမှန်းတတ်ပါဘူးဒါပေမဲ့ခီးသွွားဧည့်သည်အနည်းဆုံးရငယ်နှုံး50လောက်တော့ပြန်လာမယ်ဆိုရင်တော့မဆိုးလာဘူးလို့ထင်ပါတယ
်တနင်္ဂနွေမှာထုတ်ပြန်လာတဲ့ကိုဗစ်စီမင်းတွေကိုတစားစားဖြေလျှော့ပေးလိုက်ရင်ခီးသွွားတွေပြန်လာကြလိမ့်မယ်လို့အစိုးရကမျှော်လင့်နေတာပါ2022ခုနှစ်နှစ်လလောက်ရောက်ရင်ခီးသွွားလုပ်ငန်းပုံမှန်ပြန်ဖြစ်လာမယ်လို့ဇန်ကောင်းမျိုးအုပ်ချုပ်ရေးအဖွဲ့ကခန့်မှန်းထားပါတယ်2022ခုနှစ်မတ်လလောက်ထိအများဆုံးခီးသွွားဧည့်သည်တန်းနောက်ပြန်လာလေကြလိမ့်မယ်လို့ခန့်မှန်းထားပြီးခုနှစ်ထဲမှာခီးသွွားလုပ်ငန်းရဲ့ဝင်ငွေဒေါ်လာ30ဘီလီယံလောက်ရနိုင်တယ်လို့တွက်ချက်ထားပါတယ်။မကြသေးမီကနိုင်ငံသားဧည့်သည်တချို့ပြန်လာကြပေမဲ့တကယ့်ဟိုတယ်ကြီးတွေသာဝင်ငွေရပြီးအနီးဝန်းကျင်ကလုပ်ငန်းငယ်လေးတွေငုတ်တုတ်ထိုင်နေကြရတယ်လို့ထောက်ပြသူတွေရှိပါတယ်။
เพราะส่วนมากแขกจะมาแล้วก็จะอยู่กันที่โรงแรมเท่าน
ั้นดีเป็นและอปันผีเดต้าကိုပြန်ဖွင့်စကမ်းခြေမှာခီးသွွားဧည့်သည်တွေအများကြီးမတွေ့ရပါဘူးသူတို့ကဒီကိုလာကြပြီမဲ့ဟိုတယ်ထဲမှာပဲနေကြတော့ဟိုတယ်တွေလောက်ပဲဝင်ငွေရပြီတခြားတာမန်ဈေးတယ်နဲ့လုပ်ငန်းတွေဝင်ငွေမရကြပါဘူ
းတိုင်းဝန်ကြီးချုပ်ပရာယုချန်ဝန်ချာကတော့ကိုဗစ်ကူးစက်မှုနည်းတဲ့နိုင်ငံ60ကျော်ကကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသားခီးသွွားတွေကွမ်ဒီဝင်စရာမလိုပဲပထမအဆင့်အဖြစ်ထိုင်းနိုင်ငံတည်းလူဝင်မာလာတရကစလို့လာရောက်လည်ပတ်ဖွင့်ပြုလိုက်ပါတယ်။ဒါပေမဲ့ထိုင်းဝင်မှာကိုဗစ်ရှိမရှိတကြိမ်ပြန်စစ်မှဖြစ်ပြီးကိုမရှိကြောင်သေချာမှအဝင်ခံမှဖြစ်ပါတယ်။ဒီလိုအစီအစဉ်တွေကသူတို့လိုလုပ်ငန်းတွေအတွက်မျှော်လင့်ချက်ပိုရှိလာစေတယ်လို့ဘားဆိုင်မန်နေဂျာတူကပြောပါတယ
်။เรายังเ
ห็นแสงရှိမှာအလားအလာကောင်းတွေရှိလာပါလိမ့်မယ်။အမှောင်ကလာတစ်ခုပြီးဆုံးလို့ရောင်ကြီးစစ်တွေမြင်နေရပါပြီ။စီဝါရီလဲငကိုအချိန်တိုင်းပြန်လဲဥမော်လာမယ်လို့မျှော်လင့်ပါတယ်မိသားစုကိုလည်းပြန်လဲထပ်ပတ်နိုင်ကြမှာပ
ါထိုင်းကခွင့်ပြုလိုက်တဲ့နိုင်ငံ60ကျော်ထဲမှာဥရောပနိုင်ငံအများအပြားနဲ့တရုတ်အမေရိကန်နိုင်ငံတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံသားတွေကတော့ထိုင်းကိုလာရောက်တဲ့ခီးသွားတွေထဲမှာပမာဏအတော်ကြီးမားပါတယ် 2019စင်ရရတရုတ်ဧည့်သည်17တန်းကျော်ရှိခဲ့တာပါလောလောဆယ်မှာအိန္ဒိယနဲ့ရုရှားနိုင်ငံသားစီးရီးသွားတွေကိုပေးမဝင်သေးပေမဲ့မကြခင်မှာသူတို့ကိုလည်းထိုင်းလာရောက်လဲပတ်ခွင့်ပေးသွားဖို့ရှိနေပါတယ်ထိုင်းနိုင်ငံကဘာနဲ့စားတော့ဆိုင်ဒီမှာအခုချိန်ထိ9လကြာအရက်ရောင်းချခွင့်ပြည့်ပြည့်ထားတာပါဒါမဲ့ဒီဇင်ဘာလတရနေ့ကစလို့အဲ့ဒီတားမြစ်ချက်ကိုပြန်လဲရုပ်သိမ်းပေးမှဖြစ်တာကြောင့်အဖျော်ရမကရောင်းတဲ့ဘားနဲ့စားတော့ဆိုင်ဒီလုပ်ငန်းပြန်ကောင်းလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
အင်ကာနေ့မနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းဖတ်ဆင်ခန္ဓာတွေကိုနားဆင်ကြရအောင်ပါ COVID-19 ကပ်ဗီယောဂါကူးစက်ပြန့်နှံ့မှုကြုံရတဲ့ကာလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်မှုပါထပ်ပေါင်းပြီးကုန်သွယ်ရေးထိခိုက်နေရတဲ့အခြေအနေမှာဒီနှစ်အတွင်းမြန်မာနိုင်ငံပို့ကုန်ပုံငွေပြတ်တာနေတယ်လို့ဗိုလ်ချုပ်မှုကြီးမြောင်လိုင်ကဒီလအစောပိုင်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်မြန်မာနိုင်ငံရဲ့ပို့ကုန်သွင်းကုန်အခြေအနေဘယ်လိုရှိနေပါလဲဆိုတာကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကိုဆက်သွယ်မေးမြန်းထားပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်ဘောကျော်မူကြီးမြောက်မှရဲ့မိန့်ကုန်းထဲမှာဒီမြန်မာနိုင်ငံကပို့ကုန်ဝင်ငွေမှာဒီနှစ်ဗန္ဒာနှစ်အတွင်းမှာပိုလာတယ်ပေါ့နော်အဲ့လိုပြောထားပါတယ်ရှင်ဆရာဆိုတော့အခြေအနေကဘလို့ဖြစ်တာပါဘလို့ကြောင့်ဒီလိုပို့ကုန်ဝင်ငွေပိုတာပါလဲရှင်ဒီကိစ္စကထူးခြားမနေဘူးလားရှင်ဒီမြန်မာနိုင်ငံအခြေအနေနဲ့ဆိုရင
်အဲတို့အဓိကတော့ကျွန်တော်အင်ပို့တွေကိုထိန်းထုတ်လိုက်တာပေါ့နော်ကျွန်တော်အဝေဆုံးညဇက်ကတည်နေတာပေါ့နော်ဒီယူရီးယားညဇက်ကတော့ကျွန်တော်တို့ကထင်ပို့မှုများတာပေါ့နော်ယူရီးယားနဲ့ဇက်ကိုလည်းကျွန်တော်ကအထူးပြီးတော့ချိုရီတို့ခေါဆွဲကြောက်တို့ကျန်တဲ့ပစ္စည်းတွေကိုနေဇက်ကတင်နေဝင်ပေးလိုက်တယ်။ပေးလိုက်တော့အရိယာတွေတော်တော်ရောကြသွားတယ်ပေါ့။တရားဝင်တော့ဟိုကစီးကတင်နေဝင်ပို့ရတယ်။ဒါပေမဲ့အများစုကတော့နေဇက်ကတင်သွင်းဈေးတက်တာတယ်ဆိုပြီးပြောတော့သူနေဇက်ကတင်လို့မရတော့ပုံမှန်တော့မများတင်သွင်းမှုရောက်ကြောကြသွားတယ်ပေါ့နော်။နောက်ဒုတိယချက်ကတော့ဒီဥနိုင်ငံနေဇက်ကုန်တွေရေးပါကျွန်တော်ကဗမာပြည်ရဲ့ export ပိတ်ထားပြီးဒီဥဘက်ကတော့ကျွမ်းတာရှိတယ်အခုတော့ဘာသာချားရတဲ့လုံးဝကြီးကျွန်တော်ကပေးလိုက်တယ်ပူပေးတာ။ဈာမရင်းနဲ့ဆက်ဆက်တဲ့ပူပေးနဲ့ဆက်ဆက်တဲ့ဈာမရင်းပစ္စည်းရလွှဲတရုတ်နိုင်ငံကတင်သွင်းခွင့်ကျွန်တော်ကပေးလိုက်တာပေါ့နော်။နောက်တစ်ချက်မော်တော်ကားတင်သွင်းခွင့်ပေါ့နော်။ဒါလည်းကျွန်တော်မော်တော်ကားတင်သွင်းခွင့်ကိုလည်းပေးလိုက်တယ်။ကျွန်တော်ကဟိုကားရောင်းစင်တာကားရှိုးလုံးတစ်ခုကိုဈေး20လို့ပေါ့သတ်မှတ်ပြီးတော့ထိန်းချုပ်လိုက်တယ်။ဟောဝန်ထမ်းပါမယ်ဆိုပြီးတော့မှ20အထက်ဝန်ထမ်းတွေပေးတဲ့ဟာကိုလည်းကျောင်းဝတာရန်ဆိုင်းငန်းလိုက်တယ်ပေါ့နော်။အော်နောက်ဆုံးတစ်ချက်လို့လာတော့ဒီစာအုပ်စီကိုစာအုပ်စီကအရင်တော့လိုလလက်စာအုပ်စီနဲ့နင်းနင်းလက်စီပေါ့အရင်တော့လိုလလက်တင်နေဝင်ပြီးခဲ့အဲကိုကတော့တလောက်တန်းကြီး5000ဆိုပြီးတက်မှတ်တယ်တက်မှတ်တဲ့နေရာမှာကိုရာစနစ်နဲ့ပေါ့ကိုမီကြီးဒီ5000အချိုးကျဖွဲ့ဝေပြီးတော့တင်နေတွင်ဝင်ပြီးတယ်ဒါအဓိကတော့သူလုံးသွားတာတော့ကျွန်တော်မြင်တော့ဒီအင်ဘူးပါမစ်ကြီးကိုထိန်းချုပ်လိုက်တဲ့သဘောလို့မြင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ export ဘိုင်းမှာရောအခုဒီတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဇက်တော့ပြန်ဖွင့်တယ်လို့ကြားပါတယ်ဆရာတခြားဒီတင်ပို့တဲ့အပိုင်းမှာရောပုံမှန်အနေအထားမျိုးပြန်ဖြစ်လာပါပြီလားရှင်အခြေအနေဘယ်လိုရှိပါလဲဆရာ
အဲဒီတင်ပို့တဲ့အပိုင်းမှာတော့ဒီမှာပေးကူတော့သူကအိန္ဒိယနဲ့စာချုပ်ထုတ်ထားတော့တွေ့ငါးနေပေါ့နော်စီတူဂျီစာချုပ်တော့ဒီနေ့ကမှလက်မှတ်ထိုးလိုက်တော့ဘူးနော်အဲတော့ပေးရတော့ပုံမှန်တင်ပို့မှုရှိတာတန်ရတော့လက်ရှိနေထားမှာတော့ဒီတရုတ်နယ်စပ်ကတော့မဖွင့်သေးဘူးเนาะသူတို့လည်းပဲပုံမှန်လမ်းကြောင်းတော့စံတင်ဖို့မှုတော့ရှိတယ်မင်းလာတူကာလာတိုင်းရှင်တော့ရောကြပြီမယ်လေသူလည်းနေတော့မနေဘူးပေါ့เนาะတော့အခုနယ်စပ်အစ်စ်ကတော့ခဏဓမ္မတော်တင်ခိုင်းနေတယ်လည်းမှပါတယ်လေဒီဘင်္ဂလားဒေ့ရှ်နယ်စပ်ပြန်ဖွင့်လိုက်တယ်ပေါ့เนา
ะခဏ
တော့ကြောက်ပါဘင်္ဂလားဒေ့ရှ်နယ်စပ်ကလည်းကျွန်တော်က export ပဲရှိတယ်အင်ပို့ဘင်္ဂလားဒေ့ရှ်ကနေဗမာပြည်ကိုပြန်သွင်းတာနေတယ်ပေါ့เนาะကျွန်တော်တို့ကတော့အဆုံးပေါ့ဒီ CD တို့ကတော့လို့ဒီမယုတ်တို့ဒါတွေကျွန်တော်ကစေဘောလေးကတော့ပေါ့နော်ဒါတော့အရက်အဆုံးပေါ့နော်ဒါတွေကိုသွားတာများတပါးလေးကျွန်တော်တို့ဒီပြောရင်တော့ဗျာလေးနေဆက်ဖွင့်နေတဲ့ဘက်အတွင်းမှာတော့ဘာ6သိန်းကျော်တင်ပို့နေနေဆိုပြောမှကျွန်တော်တွေ့ရတာပေါ့နော်အဲ့တော့ပြောရရင်တော့ဗျာဒီ export ဘိုင်းမှာတော့နည်းနည်းလေးပို့ပြီးတော့သူအားဆိုင်ပြီးလုပ်တာမျိုးတွေတွေ့ဟိုတင်ပို့တော့ထိန်းထုတ်လိုက်တယ်ဒါမှမဟုတ်ခဏ import export မှာ export ကတာတယ်ဆိုတော့ဟာမျိုးဖြစ်လာတာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျမဒီကုန်သွယ်ရေးစင်းစရားတွေကိုတွားကြည့်တော့လေဒီထူးထူးခြားခြားပေါ့နော်ကျမဟိုထူးထူးခြားခြားတွေ့တာကဒီအမေရိကန်ပြည်တော်စုကိုတင်ပို့တာမှလည်းတိတ်ပြီးတော့ကြာတာမတွေ့ဘူးဆရာဆိုတော့အမေရိကန်ကိုဗမာမြန်မာနိုင်ငံကနေပြီးတော့တင်ပို့တာဘလို့ပစ္စည်းတွေများရှိပါလဲဆရာ
အဲစားစားပေါ့စားတော့ကုန်တချို့ရေထွက်ကုန်တချို့လေနောက်အထည်လေးပေါ့နော် ဟိုထဲဆိုကျွန်တော်တို့ဒီထဲချုပ်ကပို့တဲ့ဟာမျိုးပေါ့နော်အဲ့ဒါကြီးတော့ရှိပါတယ
်ဟိုတင်သွင်းမှုကိုထိချုပ်လိုက်ပြီးတော့ပို့ကုန်ကိုပို့ပြီးတော့ပို့ဖို့လုပ်နေတယ်ဆိုတော့ဒါကဆရာတို့အမြင်ပေါ့နော်ဟိုတိုးတက်ဖြစ်ထွန်းမှုရှိပါသလားဆရာ
အဲဘောအင်ကိုကတော့အများကြီးတော့တက်လာတော့မဟုတ်ဘူးဒါပေမဲ့အင်ကိုကတော့အများကြီးရောကျသွားတော့ပေါ့နော်သူကနှစ်ချက်ပေါ့သူတို့ဒီအင်ကိုပါမဲ့ချိန်ရောက်တာလည်းပါတယ်ပြည်တွင်းမှာလည်းကျွန်တော်ကပါရှင်းစင်းပါပါပေါ့လူတွေကကိုဗစ်ကိုဒီအာနာသိင်းနေတဲ့အတွက်ကြောင့်မလို့ဘဏ်ကနေငွေထုတ်မရတာကြောင့်လုပ်ငန်းတွေမကောင်းတဲ့အခြေအကြောင်းမလို့ကျွန်တော်ပါရှင်းစင်းပေါ့လူတွေသုံးဆွဲတဲ့ပမာဏကရောကျသွားတယ်ဟာလည်းပါတာပေါ့နော်ဥပမာဆိုပါဆိုကျွန်တော်တို့ကကိုဗစ်ကြောင့်ဘဏ်တွေပင်တွေလုံးလုံးမရအောင်မသွားဘူးဆိုတော့အာဝေစားလို့ကျန်တဲ့သုံးဆောင်မဝယ်ဘူးပေါ့။နောက်နေစားကလည်းအာတင်သွင်းတဲ့ဒီခေါဆွဲကြောက်တို့ကျန်တဲ့ကိုရီတို့ဒါတွေဈေးတက်သွားတယ်။ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးပေါ့။အရင်တော့နှစ်ထုပ်စားတယ်၊လူကတစ်ထုပ်ပဲစားဘူး။အဲကြောင်းရအားလုံးစုံသွားတယ်ပေါ့။ဟုတ
်ကဲ
့။ဟိုရင်ဖို့ပေးတာအပြင်ဟိုတစ်ဖက်ကလည်းသုံးဆွဲနေတဲ့ပါရှင်းစင်းပါပါ။ကြာပါတယ်ပါတယ်။ဈေးတွေကြီးသွားတဲ့ကြောင့်
ဆရာဒီတရုတ်နယ်ဆက်ရောပြန်ဖွင့်နိုင်မဲ့အလားလာပေါ့နော်ကြိုးစားနေကြတဲ့လူတော့ကြားပါတယ်ဆရာတို့ပြန်ဖွင့်နိုင်မဲ့အလားလာရောဘယ်လိုများရှိပါလဲဆရာ
အဲတရုတ်ကတော့သူကလည်းနည်းနည်းလေးတော့လူတွေကြားတယ်သူကသူ့ကိုစီးရုံပေါ်မှာပြီးတွင်းဖို့တော့သူကနီးမိုးစုံနဲ့စီးရုံတယ်ဒါပေမဲ့ကမ္ဘာပြည်ကစီးရုံပြန်တွင်းဖို့တော့သူကလက်ရှိဟာအကန့်အသတ်ဖြစ်တယ်အခုကတော့ဒီကျွန်တော်တို့ချင်းချွေပေါ်မှာတော့ပစီလေးမျိုးကမ္ဘာဘက်ကစမှုကုန်ရအောင်ပုံချော်လို့ကျန်တော့အစရှိတယ်ပေါ့နော်ဒီလိုတော့တင်းတွင်းပြေးနေပေါ့သူတော့ကျန်တာတော့ခမပြူဗမာကတော့ကျွန်တော်ကအခြေခံကြတဲ့ဆန်တို့သပွဲတို့ပြောင်းလို့ပေါ့နော်ဒါတွေကကျွန်တော်ရဲ့အဓိကတောင်းတယ်ဓမ္မကြီးရဲ့ထွက်ကုန်ဖြစ်တော့ဒီဥစ္စာမပါဘူးဖြစ်တယ်အဲ့တော့အဲ့ဒီကမှညှိရညှိနေကြတဲ့ဘိုင်းတော့ရှိတယ်ပထမတော့ဒီလိုကလုံးဝဗမာဘက်ကတော့ခမပြူသူစီကပစီတော့ရောင်းမယ်ပေါ့နော်ဗမာကတော့ညှိညှိနေဟိုလေးမျိုးတော့ဒီလိုကတော့ခွင့်ပြုလာဒါကြီးလေးမျိုးကကျွန်တော်ရဲ့အဓိကထွက်ကုန်မဟုတ်ဘူးဒီကတော့ကွာခုနကပြောတဲ့သဘွဲပေါ့နော်ဆန်တဲ့ဆန်သဘွဲတော့ပူထွက်သဘွဲနဲ့ကြောင်းနဲ့တဲ့နဲ့လေရထွက်ကုန်နေမပါဘူးပေါ့ဖေးရတို့တေးရတို့အဲတော့ဒီရှိူးမပြောဘူးဒါထက်ပြီးညှိနေတော့ဆိုတော့လေတွားရောခက်ပါဒါပေမဲ့တို့ကမှလည်းခုနကယူနိုက်တီနယ်အနေနဲ့ကသဘွဲချက်တော့ရှိနေတော့နော
်ဟုတ်ကဲ့ရှင်ဆရာဒေါက်တာဆွထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
ဟုတ်ကဲ့ပါဘုရင်ကျေးဇူးပါနော
်ပါစေစီဘွားရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကျမတို့ကအစီအမဲကြိုဆိုပါတယ်ရှင်
။ VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါသေးတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့သတင်းပတ်ဆင်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးပါမယ်။ Facebook လူမှုကွန်ရက်ကုမ္ပဏီကြီးကကုမ္ပဏီနာမည်ကိုမီတာလို့ပြောင်းလဲလိုက်ပါတယ်။အွန်လိုင်းကဘာထဲမှာဖန်တီးထားတဲ့ကိုဘွားတွေအပြင်ကဘာမှာအတိုက်ဆက်သွယ်နိုင်အောင်ကုမ္ပဏီတစ်ကဖန်တီးသွားမယ်လို့ပြောပါတယ်။ Facebook ကိုနာမည်ပြောင်းလိုက်တဲ့ရည်ရွယ်ချက်ကတကယ်ပဲအွန်လိုင်းကဘာအစ်ဖန်တီးနိုင်ဖို့ပါလား။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
Reflect who we are and what we hope to build, I am proud to announce that starting today, our company is now Meta.
ကမ္ဘာတစ်ဝန်း၃ဆွဲသူတန်း၃000လေးပါရှိတဲ့Facebook ကုမ္ပဏီကြီးကကုမ္ပဏီနာမည်ကိုမက်တာလို့နာမည်ပြောင်းလိုက်ပြီလို့ကုမ္ပဏီမှုဆောင်ရာရှိချုပ်မတ်ဇာကာဘာကအောက်တိုဘာ၂၈ရက်နေ့ကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ဗာချွယ်ရီယယ်လီတီအော့ဂမန့်တက်ရီယယ်လီတီစတဲ့နည်းပညာတွေနဲ့ကိုယ့်ရဲ့အွန်လိုင်းတွေကကိုယ်ပွားကအပြင်ကမ္ဘာမှာလို့နေထိုင်သွားလာလုပ်ကိုင်နိုင်
From now on, we're going to be metaverse first, not Facebook first.
ကစားပြီး metaverse ကိုပဲရှေ့တန်းတင်သွားတော့မှာဖြစ်ပါတယ် Facebook ကပထမမဟုတ်တော့ပါဘူး အတိတ်ဘယ်ကတော့နောက်ဆိုရင်ကျွန်တော်တို့ဝန်ဆောင်မှုတွေရနိုင်ဖို့ Facebook ကိုတုံးစရာမလိုတော့ပါဘူး ကျွန်တော်တို့ရဲ့ကုန်အမှတ်တရစိတ်အစ်စ်တွေနဲ့ဝန်ဆောင်မှုအစ်စ်တွေတွေ့လာတာနဲ့အမျှ meta အမှတ်တရစိတ်ကိုလူတွေသိလာကြပြီး နောက်ကအတွက်ကျွန်တော်တို့ရဲ့ရီမန်းထားတာတွေကိုပိုသိလာကြမယ်လို့မျှော်လင့်ပါတယ် ကုမ္ပဏီတစ်ခုဆိုတာထက်အားလုံးဝိုင်းဖန်တီးတဲ့အနာဂတ်တစ်ခုဖြစ်ပါတယ်
virtual headset virtual gangzang virtual မျက်မှန်တက်လိုက်ရင်ဖန်တီးကဘာတွေကိုကိုယ်တိုင်လျှောက်သွားသလိုဖြစ်ပြီးတော့သုံးပတ်မြင်ရုံလုံးကြွမြင်ရမယ်ကိုယ့်ရဲ့ online ကိုယ်ပွားလှုပ်ရှားဆောင်ရွက်မှုမှန်သမျှကိုယ်တိုင်လုပ်နေသလိုဖြစ်အောင်လို့ metaverse online ကဘာတစ်ခုဖန်တီးနေတာဖြစ်ပါတယ် တကယ်တော့အခုလို online ကဘာတွေမှာကိုယ့်ရဲ့ online ကိုယ်ပွားတက်ဝင်လှုပ်ရှားနေသလိုဖန်တီးထားတာမျိုး second life ဆိုတဲ့ computer game ကရှိဖို့ပါတယ်။ဒါပေမဲ့အဲ့ဒီ second life ကတော့ game ကစားသူက computer ရှေ့မှာထိုင်ပြီးကိုယ့်ရဲ့ online ကိုယ်ပွား avatar ကိုထိမ့်ချုပ်ကစားရတာပါ။metaverse ကတော့ကိုယ်တိုင်အဲ့ဒီကဘာတွေရောက်သွားသလိုဖြစ်ပြီးတော့ကိုယ်တိုင်လှုပ်ရှားသွားလာနေရသလိုဖြစ်မယ်လို့ Mark Zuckerberg ကိုယ်တိုင်ကဆိုပါတယ်။Facebook Facebook ကုမ္ပဏီအကြီးအကဲတွေဟာလူမှုကွန်ရက်သုံးသူတွေကိုဂရုမစိုက်ဖဲကုမ္ပဏီအချို့အမြတ်ယာယီကိုသာရှေ့တန်းတင်ခဲ့တယ်လို့လူသိရှင်ကြားဖွင့်ချလိုက်လို့ Facebook ကုမ္ပဏီနာမည်ထိခိုက်နေချိန်မှာအခုလိုကုမ္ပဏီနာမည်သစ်ပြောင်းလိုက်တာဖြစ်ပါတယ်။Francis Haugen ကကုမ္ပဏီတွင်အပြန်အလှန်ပေးပို့တဲ့မှတ်တမ်းတွေကိုချပြပြီးတော့မြန်မာနိုင်ငံအပါအဝင်အမုန်းတရားဖြတ်တဲ့ပြဿနာတွေကို Facebook ကတည်နေရတဲ့ကြိုတင်တားဆီးမကာကွယ်ခဲ့ခဲ့ဘူးလို့အမေရိကန်နဲ့ဥရောပလွှတ်တော်တွေမှာထွက်ဆိုပြောကြားခဲ့တာပါ။ အမုန်းတရားဖြတ်တဲ့ကိစ္စတွေမဟုတ်ဘဲ Facebook, Instagram, လူမှုကွန်ရက်သုံးဆွဲသူတွေအသက်အန္တရာယ်ထိခိုက်နိုင်တဲ့အထိဖြစ်နိုင်တဲ့ကိစ္စတွေကိုကုမ္ပဏီကမျက်ကွယ်ပြုခဲ့တယ်လို့ဝန်ထမ်းဟောင်းကဆွတ်ဆွဲပြောကြားခဲ့ပါတယ်။ဒါကြောင့် Facebook
အပေါ်အာရုံစိုက်နေကြချိန်မှာကုမ္ပဏီကိုမက်တာလို့နာမည်ပြောင်းလိုက်တာစီးပွားရေးအရာမဟာဗျူဟာကြကြလှုပ်လိုက်တာလို့လေးလာသူတွေကတုံ့တက်ကြပါတယ်။ There's a lot of apps in the metaverse that are in the metaverse.
We have a lot of people who are in the metaverse.
လက်ရှိတန်ဖိုး American Dollar 1 trillion တန်ဖိုးရှိတဲ့ကုမ္ပဏီကို Facebook ကနေ Meta ဆိုပြီးကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဝင်ငွေရအောင်အဓိကဦးစားပေးတဲ့ကုမ္ပဏီကတော့ပြောင်းသွားမှာမဟုတ်ဘူးလို့လဲဈေးကွက်လေ့လာသူတွေကသုံးသပ်ပါတယ်။But
I think ultimately right now it's still about Facebook and monetization.
သူတို့ပြတဲ့သတင်းစကားထဲမှာ metaverse ကိုပဲအာရုံစိုက်တော့မယ်လို့ပြောထားပေမဲ့လောလောဆယ်မှာတော့ Facebook ရဲ့ဝင်ငွေအကျိုးများအတွက်ရဲ့အဓိကပဲလို့ကျွန်တော်ထင်ပါတယ်။အဓိကဝင်ငွေရှာဖို့ပါ ကျွန်တော်လဲကျွန်တော်နာမည်ကိုလီယိုနယ်မက်ဆီလို့ပြောင်းပြီးဘောလုံးဝတ်ဆုံဝတ်လို့ရပါတယ်ဒါပေမဲ့အဲ့ဒီလိုလုပ်လိုက်လို့ကျွန်တော်ပရီးမီယာလိဂ်ပွဲစဉ်တွေမှာဝင်ကစားနေသူဖြစ်မသွားပါဘူးဒါကြောင့်သူတို့လဲနာမည်ပြောင်းလိုက်ပေမဲ့ Facebook က Facebook ပါပဲ
Facebook သုံးပြီးဆိုးချိုးဖြစ်စဉ်အောင်လုပ်နေတာတွေကိုမျက်ကွယ်ပြုထားတဲ့ဆိုတဲ့ဆွဆွဲချက်တွေဈေးကွက်မှာလွှမ်းမိုးထားတဲ့ဆိုတဲ့ပြဿနာတွေအပေါ်စောင့်ကြည့်နေကြတဲ့လွှတ်တော်အမတ်တွေဥပဒေချမှတ်သူတွေကတော့နာမည်သင့်တဲ့ကုမ္ပဏီအပေါ်ပိုတောင်အာရုံစိုက်စောင့်ကြည့်နေလိမ့်မယ်လို့လည်းသုံးသပ်ကြပါတယ်
နိုဗ ెంబ ာ၂ရက်ကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်မှာလုပ်ခဲ့တဲ့အင်တာနက်ဆိုင်ရာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲ Web Summit မှာတော့ Meta ကုမ္ပဏီရဲ့ဒုဥက္ကဋ္ဌ Nick Clegg ကသူတို့ရဲ့လူမှုကွန်ရက်ပေါ်မှာအချက်အလက်များတွေအမုန်းစကားဖြန့်နာတွေကိုထိထိရောက်ရောက်ကြိုက်တွယ်နေပါပြီလို့အခုလိုပြောသွားပါတယ
်13 billion dollars over the last few years 5 billion dollars in this year alone 40,000 people
exceeded in by doing dollar 13 billion အခုနှစ်တစ်နှစ်ထဲကို5 billion သုံးဆွဲခဲ့ပါတယ်ကျွန်တော်တို့ကုမ္ပဏီမှာမတင်တော်တဲ့ post တွေကိုစောင့်ကြည့်ဖယ်ရှားနေသူ 4,000 တိတိရှိပါတယ် Facebook ပေါ်မှာအမုန်းပွားစေတဲ့တင်ပြဖော်ပြမှုတွေဘယ်လောက်ရှိခဲ့သလဲဆိုတာသတင်းစာနာပတ်တိုင်းကျွန်တော်တို့ထုတ်ပြန်ပါတယ်လက်ရှိမှာ 3.35 ရာခိုင်နှုန်းပဲရှိပါတယ်။သဘောက news feed မှာမြင်နေရတဲ့ post 1000မှာ5ခုကပဲအမုန်းပွားစေတဲ့ရေးသားတင်ပြချက်တွေဖြစ်ပါလိမ့်မယ်။
2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလာအောင်ဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံတဲ့ပြည်ပခါတွေမှာ Facebook တုံးအမုန်းစကားဖြန့်ကြတဲ့လူစားတွေကြောင့်ပြဿနာပိုကြီးစေခဲ့တယ်လို့အစီရင်ခံစာတွေထွက်ပေါ်ခဲ့ပါတယ်။ Facebook ကုမ္ပဏီဝန်ထမ်းဟောင်း Francis Haugen ကလည်းလွတ်တော်ကြာနာပွဲတွေမှာဒီအကြောင်းထွက်ဆိုခဲ့ပါတယ်။ Meta ကုမ္ပဏီဒုက္ကဋ္ဌ Clegg ကတော့ဒါရီကိုသူတို့ကုမ္ပဏီသင်ကန်းစာယူပြီးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။အခုလို Facebook ကနေ Meta လို့ကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဆွဆွဲခံထားရတဲ့ကိစ္စတွေကိုအသေးအချာမရှင်းသေးရတော့ကုမ္ပဏီအပေါ်ထင်နေတဲ့အမဲဆက်ကပြောက်ွယ်သွားမှာမဟုတ်ဘူးလို့လေးလာသူတွေကပြောပါတယ်။Metaverse Online ကဘာတဲ့ပေါ်လာဖို့ဆိုပြီးပညာပါပါခြေလှမ်းတဲ့လှမ်းလိုက်တာလို့ပဲမြင်ကြပါတယ်။ကုမ္ပဏီနာမည်သစ်ဖြစ်သွားပေမဲ့ကမ္ဘာမှာသုံးဆွဲသူတန်း3000နီးပါးရှိနေတဲ့ Facebook လူမှုကွန်ရက်သုံးသူအရေးအတွက်တိတိတတ်တရောကြသွားဖို့မမြင်သလိုအ धिक ကြော်ညာတွေကနေဝင်ငွေရနေတဲ့ကုမ္ပဏီရဲ့အကျိုးအမြတ်ကိုလည်းတိတိတတ်တအပြောင်းလဲဖြစ်စီမှာမဟုတ်ဘူးလို့တွက်ကြပါရဲ့ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့တက်တန်ရောင်သတင်းလာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်အီတလီဖက်ရှင်တစိ့ Gucci ရဲ့ဖက်ရှင်ရှိုးကိုလော့စ်အိန်ဂျလိစ်က Hollywood Boulevard လမ်းမကြီးကိုပိတ်ပြီးတော့ကျင်းပသွားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုကြိုးပမ်းတဲ့မင်းသားလီယိုနာໂດဒီကာပရီယိုကတော့ COP26 ဆွေးနွေးပွဲစီကိုရောက်လာခဲ့ပါတယ်။မအေးသနာကြပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေးသီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်စမအေးသနာကျော်ပါအီတလီရဲ့နာမည်အကြီးဆုံးအဝတ်ထည်အသုံးဆောင်တစ်စိတ်တစ်ခုဖြစ်တဲ့ Gucci ရဲ့အမှတ်တစ်စိတ် Fashion Show ကိုတော့ Los Angeles မြို့မှာကျင်းပပြီးတော့ခိုင်းကျင်းပနေကြ Fashion Show တွေလို့ကက်ခွတ်စင်မြင်မှာကျင်းပတာမျိုးfashion show ကျင်းပတယ်ခမရီရဲ့မှာကျင်းပတာမျိုးမဟုတ်ဖ ೇನೆ အဲလီမျိုးရဲ့နာမည်ကြီးလမ်းမဖြစ်တဲ့ Hollywood Boulevard လမ်းမကြီးကိုပိတ်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်ဒီ fashion show မှာတော့ Hollywood နာမည်ကြီးတွေဖြစ်တဲ့တစ်ချိန်က Home Alone ဆိုတဲ့ရုပ်ရှင်ကမှအရင်နာမည်ကြီးပြီးတော့1990ပြည်လောနှစ်တွေမှာအအောင်မြင်ဆုံးကလေးတယောက်ဆောင်ဖြစ်တဲ့ Macaulay Culkin ကလည်း model တွေနဲ့အတူမင်းသား Jared Leto တို့လည်းဒီလမ်းမကြီးပေါ်က fashion show လမ်းမှာဝင်လျှောက်ပြခဲ့တာကိုတွေ့ရပါမယ်ဒီ fashion show ကို Gucci Love Parade လို့နာမည်ပေးထားပြီးတော့နာမည်ကြီး TLC တရုတ်ပြည်ရဲ့ရုံရှိကလမ်းမကြီးပေါ်မှာနိုဝင်ဘာလ3ရက်ညကကျင်းပခဲ့တာဖြစ်ပါတယ်။ဒီပွဲကိုလမ်းတစ်ဖက်တစ်ချက်ပြည့်နေနေအောင်လာပြီးတော့အားပေးကြတဲ့ပရိသတ်တွေကတော့ရုပ်ရှင်ကီတာအကစားနေပေဂျုံကနာမည်ကျော်တွေပါဝင်ပါတယ်။ Hollywood နာမည်ကြီးမင်းသမီးတွေဖြစ်တဲ့ Gwyneth Paltrow, Salma Hayek, နောက်ပြီးအဆိုတော်တွေမှဆိုရင်တော့ Miley Cyrus,rapper Will.i.am တို့လည်းပါဝင်လာတွေ့ရပါတယ်ဒီ fashion show က Hollywood ရဲ့ King Hong fashion ကိုအမေပေါ်ပြန်ပြီးဆန်းသစ်ထားတာပါ designer Alexandru Michel က Hollywood King Hong ရုပ်ရှင်တွေက fashion တွေကိုသဘောကျတဲ့အတွက်ဒီ fashion ရာသီမှာသူကတစ်ချိန်တည်းကရုပ်ရှင်တွေမှာပါသလိုကောင်းမွန်တဲ့အုပ်ထုပ်တွေနဲ့မွေးကာဝင်တွေတရေတူ jacket တွေခေါင်းလောင်းပေါင်းပြီး Bible အင်းကြီးစိတ်တွေပူပြောကြည့်ပါဒီလိုမျိုးတစ်ချိန်က Hollywood ရုပ်ရှင်တွေက fashion ပုံစံမျိုးစုံကိုတွေ့ရမှာပါခရမ်းရောင်ကျေးဥစင်ရောင်ပန်းရောင်တောက်တောက်ဒီလိုအရောင်တွေအပြင်ငွေရောင်တမိရောင်ကာဝင်တွေကိုပါတွေ့ရပါတယ်။ဖက်နက်ဆိုရင်လည်းဟိုတချင်းကခေစားတဲ့ခုံမြင့်ဖက်နက်တွေထိတ်ချုံဖို့ဖက်နက်တွေပါပါပါတယ်။ဒီ fashion show မှာတွေ့နေကြ model တွေလိုမျိုးပြင်ပရှိရှိတွေကြီးမဟုတ်ဘဲနဲ့ size အရန်သေးတဲ့တွေကိုလည်း model အဖြစ်သုံးထားတယ်လို့အကောင့်ကြီးတဲ့ model တွေကထည့်သွင်းထားတာပါ။မကြာခင်ရုံတင်မှာဖြစ်တဲ့ House of Gucci Gucci K ဟာဆိုရင်ရုပ်ရှင်မှာပါဝင်သရုပ်ဆောင်တဲ့မင်းသား Jared Leto ကလည်းမော်ဒယ်ရင်းနဲ့အတူရှိုးဝင်လျှောက်ခဲ့တဲ့အခါမှာသူက size T ဘေးဘုံကုတ်အင်ကြီးကို အတွင်းအားရှယ်ရင်းကြီးတစ်ချက်မပါဘဲဝတ်ထားပြီးဘောင်းမီကစာနာကိုလဲတာဘောင်းမီအဖြူဘုဖနဲ့အဖြူဖြစ်ပါလေဟောလိဝုဒ်နာမည်ကျော်ရုပ်ရှင်နေသားလီယိုနာໂດဒီကပရီယိုဟာဗြိတိန်နိုင်ငံစကော့တလန်နဲ့ဂလတ်စကိုမြို့မှာကျင်းပနေတဲ့ COP26 ဥရုယာတီပြောင်းလဲမှုတားဆီးရေးကမ္ဘာ့ခေါင်းဆောင်များထိပ်စီဆွေးနွေးပွဲကိုလာရောက်သွားခဲ့ပါတယ်။အသက်46နှစ်ရှိပြီဖြစ်တဲ့မင်းသားလီယိုနာໂດဟာသူ့ရဲ့အဖွဲ့သားတွေခြံရံပြီးတော့အပြာရောင်ကုတ်အင်ကြီးဘောင်းမီနဲ့ကုတ်အင်ကြီးပေါ်မှာရောင်စုံကွင်းရင်တို့တခုထိုးထားတာတွေ့ရမှာပါ။သူကပဝင်းနေထိန်းသိမ်းရင်းနဲ့ပတ်သက်ရင်တော်တော်ကိုတက်တက်ကြွကြွလောက်ဆောင်လို့ဖြစ်ပြီးတော့ရှားပါးထရေးဆန်များတရားမဝင်ဖမ်းဆီးရောင်းချတပ်ဖြတ်မှုနိုင်ငံရေးနဲ့ပဝင်းကျင်ထိန်းသိမ်းမှုကိစ္စရဲ့တော်တော်များများမှာပါဝင်ပြီးတော့လောက်ကိုင်းနေပါရဲ့2014ခုနှစ်ကဆိုရင်ဥရုယာတီပြောင်းလဲမှုတိုက်ဖြစ်ပြီးကုလသမဂ္ဂကိုယ်စားလှယ်ပြည်နယ်သူ့ကိုခန့်အပ်ခဲ့တာဖြစ်ပါရဲ့ကမ္ဘာမှာဥရုယာတီပြောင်းလဲမှုတားဆီးရေးအတွက်တစ်ပင်တွေကဘလောက်အရေးပါလဲဆိုတာကိုအထောက်အထားနဲ့ဒီ COP26 ညီလာခံကာလသိပ္ပံပညာရှင်တွေတင်ပြဆွေးနွေးမဲ့နေရာတော်ဝင်ရုက္ခဗေဒဥယျာဉ်ရဲ့ကာဗွန်ဂါဒန်သုတေသနဌာနကိုလည်းသူလာရောက်သွားခဲ့ပါတယ်။လီယိုနာໂດဒီကပရီယိုဟာသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပါတော့သူ့ကိုယ်သူလှုပ်ရှင်နေတာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူလည်းဖြစ်တယ်ဆိုပြီးတော့ဒီ COP26 ထိပ်ကြီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲသူ့ရဲ့ကိုယ်ရေးအချက်အလက်ကိုပြောင်းတင်ခဲ့ပြီးတော့ #COP26 လို့လည်းရေးထားပါတယ်။အဘသူကအဲ့ဒီနေရာမှာပဲကုလသမဂ္ဂရဲ့ဥရုယာတီပြောင်းလဲမှုလှုပ်ဆောင်ရေး web စာမျက်နှာကိုလည်း link ချိတ်ပေးထားပါတယ်ရှင် Took my crew to Japan party like Kardashian Took my bestie to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find ဒီတက်တော့ရောင်းတွင်းတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။မအီတနာကျော်စီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အင်ကာနိမနေ့ခင်းအတွက် VOE ရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ
်။အမေရိကန်ပြည်ထောင်စုရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်းပတ်ကြီးသောမတ်စ်ဝက်ထာအာဖဂန်အရေးအတွက်သူ့ရဲ့ခီးစဉ်ကိုတင်းနှင်းလာနေမှာစတင်လိုက်ပါတယ်။သူရဲ့ခီးစဉ်မှာဥရောပတိုက်ကိုအရင်တော့ရောက်ပြီးတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမာမိတ်အဖွဲ့ဝင်နိုင်ငံတွေနဲ့အာဖဂန်နစ္စတန်အရေးကိုဆွေးနွေးမှာဖြစ်ပါတယ်။အဲဒီနောက်အာရှတိုက်ကိုဆက်လက်ထွက်ခွာမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာဒီဆောင်ရာသီအတွင်းကလေးနဲ့အမျိုးသမီးအပေါင်းဝင်လူဦးရေ23သန်းလောက်ဟာအငတ်ပေးနဲ့ကြုံနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်ဘိုးထောင်လိုင်းဌာနအကြီးအကဲ CIA ရဲ့အကြီးအကဲတို့ဟာရုရှားနိုင်ငံမြို့တော်မော်စကိုမှာတွေ့ဆုံခဲ့ကြပြီးတော့ဒေတာရင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဘိုးထောင်လိုင်းဌာန CIA ရဲ့အကြီးအကဲဝီလျံဘန်းစ်ကိုရုရှားကိုဆေလွတ်လိုက်တာဟာယူကရိန်းနိုင်ငံမှာရုရှား CIA တည်ဆောက်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အဓိကဆေလွတ်ခဲ့တာဖြစ်ပါတယ်။ဝီလျံဘန်းစ်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ယူကရိန်းသမ္မတဗလာဒီမာဇလင်စကီနဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပါတယ်။စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲအနိုင်ရနှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။2020နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲမှာအမှတ်နေရ4,698နေရာနဲ့369နေရာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတဲ့ဆောင်ရွက်ဖို့သဘောတူညီချမှတ်ထားတာတွေကိုကမ္ဘာနိုင်ငံတွေအနေနဲ့လိုင်းနာအကောင့်အထည်ဖို့ပြက်ကွက်ခဲ့ကြတယ်လို့အမေရိကန်သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဇော်မှုကျော်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ပီတာဟတ်လီနဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ရှင်။ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19.25-32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်
လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you Tiger This program